အရင်တည်းကနှလုံးစည်းချိုသွေးတိုးစတဲ့ယောဂအခန်းရှိသူတွေကိုဗစ်ကယောဂဖြစ်လို့နေပြန်ကောင်းလာပြီးတဲ့နောက်မှာပြန်လည်ထူထောင်ရေးအတွက်ယောဂအခန်းမရှိသူတွေထက်ကိုအချိန်ပေးရပါတယ်။ယောဂအခန်းမရှိသူတွေလိုပဲလေ့ကျင့်ခန်းလို့အစားအသောက်စားပြီးတော့ပြန်လည်ထူထောင်အောင်လုပ်ရမှာဖြစ်ပေမဲ့ကိုယ့်ရဲ့ယောဂကြောင့်ခန္ဓာကိုယ်ကလက်ခံနိုင်သလောက်ပဲလုပ်တဲ့နယ်လို့ဗြိတိန်နိုင်ငံကအထွေထွေယောဂကူဆရာဝန်ကြီးဒေါက်တာဆန္ဒလှိုင်းကအကြံပြုပါတယ်
။ငကူတုံးကဒါနှလုံးယောဂရှိကြတဲ့လူမျိုးအဆုတ်ယောဂရှိကြတဲ့လူမျိုးဆိုရင်ဒါမျိုးတွေပိုသတိထားရမှာပေါ့။သူများတွေလိုပဲကိုယ်လည်းပြန်တော့လေ့ကျင့်ခန်းလုပ်ရမှာပဲ။ဒါပေမဲ့သူများထက်နည်းနည်းလေးတော့ပိုသတိထားပြီးလုပ်ရမှာပေါ့။နောက်တစ်ခုကစီးချိုရှိတဲ့လူတွေပေါ့။စီးချိုရှိကြတဲ့လူတော်တော်များများကကိုဗစ်ဖြစ်လို့ရှိနေကိုဗစ်ကိုနိုင်ကြောင်လည်းပဲစီချိုကတက်တယ်။အဲ့ဒီကိုဗစ်မှာသုံးတဲ့ဆေးကြောင်လည်းစီချိုကတက်တယ်။အဲ့ဒီစီချိုတက်သွားတဲ့အတွက်ကြောင့်မို့လို့ကိုဗစ်ဖြစ်နေတဲ့အချိန်လောက်ပါဆိုလို့ရှိရင်စီချိုဆေးတွေတော်တော်လေးပြောင်းယူပါတယ်။ပြီးတော့စီချိုအတက်ကြရလေသူကတပြေးတည်းကြီးတက်နေတာမျိုးလည်းမဟုတ်တဲ့အခါကျတော့ဆေးကအရင်အပြောင်းရွှေ့လို့ပါတယ်။ကိုဗစ်ပြောင်းသွားပြန်ကောင်းသွားပြီဆိုတဲ့အခါကျပြန်တော့လေပြန်ပြီးတော့တခါအပြောင်းရွှေ့ပြန်လို့ပါတယ်။အဲ့ဒီနေရာမှာလူနာဘက်ကအလုံးနိုင်ဆုံးကတော့အစားတောက်စင်ကျင်တာပေါ့နော်။နေပြန်ကောင်းလာလို့အစားတောက်လို့စားလို့ရလာပြီဆိုတဲ့အချိန်ကြရင်လည်းတက်နိုင်သမျှအချိုတွေကိုလျှော့စားမယ်အစီတွေကိုလျှော့စားမယ်အဲ့လိုမျိုးဆိုရင်ဒီစီချိုကိုထိန်းရတာနည်းနည်းပိုလွယ်တာပေါ့။အဓိကကတော့စီချိုလူနာကကိုဗစ်ဖြစ်ပြီးနောက်ထပ်3လလောက်အထိရောစီချိုထိန်းရတာနည်းနည်းခက်တုံးပဲရှိသေးတယ်။
ဆရာမတို့အတွေ့အကြုံအရဒီကိုဗစ်ဖြစ်တဲ့လူတွေထဲမှာဟိုယောဂအခန်းရှိတဲ့သူနဲ့ယောဂအခန်းမရှိတဲ့သူပေါ့လေအဲ့နှမျိုးမှာဟိုယောဂအခန်းရှိတဲ့သူတွေကပို့ပြီးတော့မှဒီကိုရင်းထိခိုက်မှုကပိုများလာအဲ့ဒါကိုဘယ်လိုမျိုးပြောနိုင်ပါလဲရှင
်ယောဂအခန်းရှိထားတဲ့လူကဖြစ်တဲ့အချိန်တုန်းကလည်းသူများထက်ပိုပြီးတော့နည်းနည်းလေးကုရခက်တယ်အဲ့တော့ခန္ဓာကိုယ်ထဲမှာလည်းနှလုံးကြောက်ကပ်အဆုတ်ဓာတ်တွေအလုံးကသူများထက်ပိုထိထားနိုင်တယ်အဲ့တော့ဖြစ်နေတဲ့အချိန်တုန်းကဒါကောင်းအောင်ကုနိုင်လို့ပြန်ကောင်းလာပြီဆိုလို့ရှိရင်တော့တိတ်ကြီးပူကြရမလို့ပါဘူးသူလည်းသူများလိုပဲပြန်ကောင်းလာမှာပါပဲဒါပေမဲ့ maybe သူများထက်ကို2ဆလောက်အချိန်ကြာရင်လည်းကြာမယ်သူများက3လနဲ့ကောင်းတဲ့အရာတကူကကိုက2လဖြစ်ချင်းဖြစ်မယ်3လနဲ့ကောင်းတာ6လဖြစ်ချင်းဖြစ်မယ်အရင်လောက်ကြီးလဲပြန်ကောင်းချင်မှကောင်းလာမယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီယောဂအခန်းရှိတဲ့လူတွေမှာတခြားလူတွေထက်နည်းနည်းလေးပိုပြီးတော့ကံမကောင်းတာတစ်ချက်ကဥပမာနှလုံးယောဂရှိတဲ့လူနာပဲဖြစ်ဖြစ်အဆုတ်မကောင်းတဲ့လူနာတယောက်ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုလူနာတယောက်ကတော်တော်လေးနေမကောင်းဖြစ်ပြီးသွားလို့ရှိရင်ပြန်တော့ကောင်းလာတယ်ဒါပေမဲ့သူတို့ကအရင်လိုမျိုးဟိုအရင်တုန်းကရှိခဲ့တဲ့နေရာကိုပြန်မရောက်ဘူးပေါ့နော်အဲ့တော့ဒီလူနာကကိုဗစ်မဖြစ်ခင်တုန်းကဘလောက်ထိနေမကောင်းဘူးလဲဆိုတာပုံမှန်လည်းမသိကြပေါ့ကိုဗစ်မဖြစ်ခင်ကတည်းကနှလုံးယောဂကြောင့်ပဲဖြစ်ဖြစ်အဆုတ်ယောဂကြောင့်ပဲဖြစ်ဖြစ်ဆေးရုံကိုနခါတုံးကတက်ခဲ့ပူတဲ့လူနာတယောက်ဆိုလို့ရှိရင်သူ့ရဲ့ငကူကိုကသူများတက်တော်တော်ကြီးနဲ့နေပြီကိုဗစ်လိုမျိုးဖြစ်လိုက်လို့ရှိရင်သူပြန်တက်လာနိုင်တဲ့အားလည်းနေသွားပြီအဲ့တော့အဲ့လိုလူနာမျိုးဆိုလို့ရှိရင်တော့အရင်ကတက်စားလို့ရှိရင်တော်တော်ကြီးကျသွားနိုင်တာပေါ့နော်အဲ့ဒါကိုအရန်စိတ်ပူမနေဘူးပဲလို့ဒါပဲဘာဖြစ်လို့လဲဆိုတော့ဒါကမျောလင့်ထားပြီးသားပဲအဲ့ဒါကိုလူနာတွေနားလည်လို့ရှိရင်လူနာကအရန်ကြီးမကြောက်ဘူးပေါ့နော်အရန်မကြောက်လို့ရှိရင်ပြန်လဲထူထောင်ရတာပိုလွယ်တာပေါ့
ပြန်တော့တစ်ခုကဒီနှလုံးတို့စီးချိုတို့အဆုတ်တို့ပေါ့နော်အစားတွေကဒီယောဂတွေအဲ့လိုယောဂမျိုးတွေရှိတဲ့သူတွေကိုဗစ်ဖြစ်ပြီးတဲ့နောက်မှာပြန်လဲထူထောင်တဲ့အခါမှာရောအဓိကသူတို့ဘာကိုဂရုစိုက်ပြီးလုပ်တဲ့နဲ့ဘာတွေကိုသတိထားတဲ့နဲ့လို့ရောဆရာမအနေနဲ့အကြံပြုချင်ပါလဲရှင
်အဓိကကတော့ဖြည်းဖြည်းလုပ်ဖို့ပေါ့နော်အားလုံးကနေရလဲအရင်မကောင်းတာလိုက်တယ်ပြီးတော့ဒီယောဂကြီးဖြစ်ပြီးလို့ရှိရင်မကောင်းမှုကြံ့ကြဲနိုင်နေဆိုတာမျိုးတွေရှိရောအားလုံးကအမြဲပြန်ကောင်းနေကြတယ်မြန်မြန်ပြန်ကောင်းကျင်ကြတော့အလောတကြီးတွေလောက်တတ်တယ်ပေါ့နော်ကိုကအလောတကြီးလောက်တိုင်းလဲခန္ဓာကိုကမလိုက်နိုင်ဘူးခန္ဓာကိုကသူ့လိုက်နိုင်တယ်လို့ပဲသူ့လိုက်နိုင်မှာဆိုတော့ဖြည်းဖြည်းလောက်ဖို့လိုတယ်နောက်တစ်ခုကလေ့ကျင့်ခန်းမလုပ်ခင်ဆိုတော့လေ့ကျင့်ခန်းဆိုတာလေခန္ဓာကိုလေ့ကျင့်ခန်းရှိရင်ရှိမယ်အသက်ရှူရလေ့ကျင့်ခန်းရှိရင်ရှိမယ်ပေါ့နော်ဘယ်ဥစ္စာကိုပဲဖြစ်ဖြစ်မလုပ်သေးခင်မှာရေဝဝတောက်ရမယ်အေးဝဝအိတ်ထားရမယ်ကိုကောင်းမိပါတယ်မူးနေသလားဆိုတာကိုအရင်စမ်းစစ်ကြည့်ရမယ်ကိုအနာမှာလူရှိဖို့ကောင်းတယ်လူမရှိဘဲနဲ့ကိုတယောက်တည်းလေ့ကျင့်ခန်းလုပ်ပြီးတော့မတော်စမှုမလဲနေရဘူးဆိုမကောင်းဘူးအဲ့လိုမျိုးမတန်အခြေခံကြတဲ့အရာလေးတွေပါပဲဒါပေမဲ့လူတွေကလောနဲ့လုပ်ပြီးတော့အဲ့ဒီအခြေခံကြတာလေးတွေကိုကြော်သွားတတ်တာပေါ့နောက်ငကူကသွေးတိုးတတ်တဲ့လူနာပါ냐ဆိုလဲသွေးတိုးလေးပါလေးအရင်တိုင်းကြည့်ပြီးမှလုပ်တင်တယ် ဒါမှမဟုတ်ရင်လည်းဟိုမူးမိတဲ့လူနာပါညာဆိုလေသွေးပေါင်လေးပါလိအရင်ချိန်ကြည့်ပြီးတော့သွေးပေါင်ကကျနေတာလားပါညာဆိုတော့အရင်ကြည့်ချင်တာပေါ့နောက်ပြီးတော့အောက်ဆီဂျင်အရန်ကျခဲ့တဲ့လူနာမျိုးဆိုလို့ရှိရင်လည်းအောက်ဆီဂျင်လေးအရင်တိုင်းကြည့်လိုက်တင်တာပေါ့ဘာဖြစ်လို့လဲဆိုတော့တချို့လူနာတွေကအောက်ဆီဂျင်ကျတာနဲ့နေနေကြဖြစ်ပြီးတော့တိတ်မသိရောဘူးကိုပါတကူအဲ့ဒီလိုအချိန်မျိုးမှာသွားပြီးတအားကြီးလေရှူလေးထုတ်လောက်တာတွေလှုပ်လှုပ်ရှားရှားလောက်တာတွေလုပ်လိုက်တော့အောက်ဆီဂျင်ကတအားပြုတ်ကျသွားတာမျိုးဖြစ်နိုင်တာပေါ့နော်နောက်တစ်ခုကအဲ့လိုမျိုးအရန်မလုံမရှားနေခဲ့တဲ့လူနာဆိုလို့ရှိရင်လည်းရုတ်တရက်ကြီးအလှုပ်လှုပ်ရှားရှားအမြန်လှုပ်လိုက်ရင်မတော်တဆရှိတဲ့သွေးခဲပါညာပြုတ်သွားနိုင်တယ်။အားကြောင့်အဲ့လိုမျိုးနေမကောင်းတဲ့အချိန်ကလေးကခြေထောက်လေးကျဉ်းနှံနေပါလိလှုပ်ပြီးတော့သွေးခဲမရှိအောင်တတ်နိုင်တဲ့များနေတင်တာပေါ့။နေကောင်းလာတဲ့အချိန်လှုပ်ရှားတော့မယ်ဆိုလည်းနည်းနည်းနည်းနည်းကနေဖြည်းဖြည်းချင်းတိုးပြီးလှုပ်သွားတာပေါ့
ကိုဗစ်ယောဂဖြစ်ဖူးသူတော်တော်များများယောဂပြောက်သွားပြီးတဲ့နောက်မှာလည်းနှလုံးခုန်မြန်နာမျိုးဖြစ်တတ်တယ်လို့ဒေါက်တာဆန္ဒမိုင်ကရှင်းပြပါတယ်
။ကိုဗစ်လူနာတွေတော်တော်များများမှာနောက်ထပ်ဖြစ်တတ်တာတစ်ခုကကိုဗစ်ပြီးသွားလို့ရှိရင်နှလုံးခုန်တာအရင်မြန်တတ်ကြတယ်။အဲ့ဒီနှလုံးခုန်တာမြန်တတ်ကြတဲ့အကြောင်းရဲ့အဓိကဖြစ်စရာကတော့သူကကိုဗစ်ဖြစ်ထားတဲ့အချိန်တုန်းကဒီနှလုံးကြွက်သားလေးတွေရောင်ထားတာတို့၎င်းအမေးပါလေးတွေရောင်ထားတာတို့၎င်းကြောင့်မို့လဲဖြစ်နိုင်တယ်။နောက်တစ်ခုကကြတော့လူနာတွေကနေမကောင်းတာပြီးရေနေနေတာကြောင့်လည်းဖြစ်နိုင်တယ်အဲဒါကြောင့်အဲ့ဒီလူနာတွေဆိုရင်အမားတို့ကတတ်နိုင်တဲ့များရေများများတောက်ပေးပါပြီးတော့အေးရေးဝါအောင်အေးပေးပါအစားအုပ်အချိန်မှန်စားပေးပါအဲ့လိုမျိုးနဲ့တဖြည်းဖြည်းနဲ့ခန္ဓာကိုယ်ကပဲသူကတူပြန်ပြီးတော့ကျင့်သားရသွားအောင်လုပ်ပေးပါပေါ့နော်အဲဒီထက်ပိုပြီးတော့မှတအားတော်တော်လေးရင်တုံလို့ဒီရင်တုံနာကိုတိနေပြီးတော့နေလို့မကောင်းတဲ့လူနာမျိုးဆိုလို့ရှိရင်တော့ဆရာဝန်တွေကစေးတိုက်လို့ရပါတယ်အဲတော့ကိုဗစ်ပြီးသွားလို့ရှိရင်နှလုံးခုန်မြန်နေဆိုလို့ရှိရင်အ ਨੇ ဆုံးတော့ဆရာဝန်တယောက်ကိုပြောပြတင်တာပေါ့နော်အဲတော့မှဆရာဝန်ကနှလုံးကပုံမှန်ခုန်ပြီးမြန်နေတာလားဒါမှမဟုတ်လို့ရှိရင်ပုံမှန်မဟုတ်တဲ့ခုန်ပြီးနေဖြစ်နေတာလားဆိုတာစဉ်းစားပြီးလို့ရမယ်အဲ့ဒီပုံမှန်မူတည်ပြီးတော့အကြံပေးလို့ရတာပေါ့နောက်တစ်ခုကတော့တချို့လူနာတွေကြတော့ကိုဗစ်ဖြစ်တုန်းကတောက်ရတဲ့ဆေးတွေကြောင့်လို့လည်းကောင်းကိုဗစ်ဖြစ်တုန်းကတကယ်ပဲနှလုံးကိုနည်းနည်းလေးထိသွားလို့လည်းကောင်းအဲ့လိုလူတွေကြတော့လည်းနှလုံးကနှေးတတ်တယ်အဲ့လိုမျိုးလေဆရာဝန်တော့ပြောတင်တာပေါ့ဒါပေမဲ့လည်းပြန်ကောင်းပါတယ်အဓိကကတော့ကိုဗစ်ပြီးရင်ဖြစ်သွားတဲ့အရာတော်တော်များများဟာအချိန်တော့လိုတယ်ဒါပေမဲ့ပြန်ကောင်းပါတယ်အဲ့တော့အရင်ကြီးကြောက်စရာမလိုပါဘူ
းဗြိတိန်နိုင်ငံကအထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာဆန်ဒါလိုင်းဖြစ်ပါတယ်ကိုဗစ်ကယောဂါပျောက်သွားသူတွေအနေနဲ့ရင်းများများတော့အေးရေးဝဝအိတ်အစားမမှန်စားပြီးတော့ခန္ဓာကိုယ်လက်ခံနိုင်သလောက်လေ့ကျင့်ခန်းကိုဖြည်းဖြည်းမမှန်လှုပ်သွားမယ်ဆိုရင်အနည်းနဲ့အမြန်ပြန်လဲထူထောင်လာမှာဖြစ်ပါတယ်လို့သူကပြောပါရရှင်ကျွန်မဆွမျက်မော်ပါ